ဗြိတိန်လေတပ်မတော်ရဲ့စစ်စင်ရေးတွေမှာအင်မတန်မှလူသိများထင်ရှားတဲ့ Spitfire လေယာဉ်တချို့ကိုမြန်မာနိုင်ငံထဲမှာမြုပ်နှံသိမ်းဆည်းထားခဲ့တာကိုရှာဖွေတူးဖော်မယ်ကြွမ်းကျင်သူအဖွဲ့တစ်ဖွဲ့တနင်္ဂနွေနေ့ကပဲမြန်မာနိုင်ငံကိုရောက်လာကြပါတယ်။နှစ်ပေါင်း60ကျော်ကြာခဲ့ပြီဖြစ်တဲ့ကဘာစစ်တွင်တုံးခဲ့တဲ့ဒီတိုက်လေယာဉ်တွေကိုဘသူတွေကဘာအတွက်မြန်မာနိုင်ငံထဲမှာမြုပ်နှံဖွက်ထားခဲ့ပြီးတော့အခုဘာကြောင့်ပြန်တူးဖော်ကြမယ်ဆိုတာကိုဆက်ပြောပြပါမယ်ရှင်။လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကဒုတိယကမ္ဘာစစ်အတွင်းမှာဗြိတိန်လေတပ်မတော်ကအားထားရတဲ့ Spitfire တိုက်လေယာဉ်တော်တော်များများကိုဒုတိယကမ္ဘာစစ်ကြီးပြီးကန်နီးမှာမြမမြေပြင်အောက်လုံလုံခြုံခြုံသိမ်းဖွက်သွားခဲ့ကြတာပါအခုအချိန်မှာတမိုင်းတံပိုးကြီးမားလာတဲ့ဒီစစ်သုံးလေယာဉ်တွေကိုမြမအစိုးရရဲ့ခွင့်ပြုချက်နဲ့ပြန်ပြီးတူးဖော်ဖို့အတွက်ကျွမ်းကျင်သူအဖွဲ့တွေမြမနိုင်ငံကိုရောက်လာကြတာပါအဖွဲ့ကိုဦးဆောင်တဲ့ David Kandor ကဒီတိုက်လေမြန်နေပြန်ပြီးဖော်ထုတ်ဖို့သူဘလောက်ကြိုးစားခဲ့ရတယ်ဆိုတာအခုလိုပြောပြပါလိမ့
် Well it's taken me 17 years to find these aeroplanes in Myanmar and we're pretty sure
we know မနက်ကမှမြုပ်ကားခဲ့တဲ့ဒီတိုက်လေတွေကို18နှစ်ကြာအောင်ကျွန်တော်လိုက်ရှာခဲ့ရတာပါဒီလေတွေဘယ်မှာရှိတယ်ဆိုတဲ့နေရာကိုကျွန်တော်တို့တော်တော်လေးသေချာသိနေပါပြီဒါကြောင့်လဲကွင်းစင်းဆောင်ရွက်မဲ့ကျွမ်းကျင်သူတွေမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးမဲ့အဖွဲ့တွေနဲ့ရှင်းအောင်သူတည်သနာပညာရှင်တွေအားလုံး21ရာပါဝင်တဲ့အဖွဲ့ကိုဦးဆောင်ပြီးကျွန်တော်လာခဲ့တာပါသူတည်သနာပညာရှင်တွေက10ရက်လောက်အချိန်ယူပြီးသူတည်သနာနဲ့တိုင်းထွာရေးလုပ်ငန်းတွေလုပ်ပြီးရင်တော့ကျွန်တော်တို့စပြီးတူးဖော်ပါမယ်။တရင်၄ဘက်ကနေ6ဘက်အတွင်းလုပ်ငန်းအပြီးတက်မယ်လို့လည်းယူဆပါတယ်
။ဒုတိယကမ္ဘာစစ်မီ1945ခုနှစ်မှာအဆုံးသတ်သွားတဲ့အခါဗြိတိန်လေတပ်ရဲ့ဒါဇင်နဲ့ချီတဲ့ Spitfire တိုက်လေယာဉ်တွေကိုရန်ကုန်မင်္ဂလာရုံလေးစိတ်နားမှာစနစ်တကျမြုပ်နှံထားခဲ့ပါလိမ့်။ဒီလေမြန်တွေကိုပြန်ပြီးတော့တူးဖော်တွေ့ရှိလိမ့်မယ်လို့လည်းဗြိတိန်ကျွမ်းကျင်သူအဖွဲ့ကမျှော်လင့်နေကြတာပါ။Spitfire တိုက်လေယာဉ်မျိုးစားဟာအခုချိန်ထိထင်ရှားကျော်ကြားလာတဲ့လေယာဉ်ဖြစ်ပြီးဒီနေ့ခေတ်မှာတော့ပြန်တန်းနိုင်တဲ့အခြေအနေရှိတဲ့ Spitfire တိုက်လေယာဉ်တွေမရှိသလောက်နေပါသွားခဲ့ပါပြီ။လေယာဉ်လုပ်ငန်းနဲ့စီးပွားရေးလုပ်ငန်းရှင် David Kandor ဦးဆောင်တဲ့ရှာဖွေရေးအဖွဲ့ကတော့ဒီတိုက်လေယာဉ်တွေကိုပြန်ရှာတွေ့ရင်တည်တည်ချာချာထိမ့်သိမ်းထားမယ်လို့မျှော်လင့်ပြင်ဆင်ထားကြပါလိမ့်။ရှီဟောင်းသုတေသနပညာရှင်တွေရဲ့ဆယ်ရက်ကြာကွင်းစင်သုတေသနစစ်ဆေးမှုတွေပြီးရင်အဖွဲ့ဝင်21ယောက်ပါတဲ့အဖွဲ့ကသူတို့ရဲ့တူဖော်ရေးလုပ်ငန်းတွေကိုစကြတော့မှာဖြစ်ပါလေ။ဒီလေမြန်တွေကိုတစ်သားတစ်တာတွေထဲမှာထည့်ပြီးတော့မြေအောက်ပေ30အနက်မှာမြုပ်နှံသိမ်းဆည်းထားတာဖြစ်ပြီးရသရ6ပတ်အတွင်းရှာဖွေရေးလုပ်ငန်းအပြီးတက်ဖို့ညှော်လင့်ထားတယ်လို့အဖွဲ့ရဲ့ခေါင်းဆောင်ကပြောပါလေ။ဒါပေမဲ့သူတို့ရဲ့လုပ်ငန်းကလေရင်တူးဖို့တက်တက်တော့မဟုတ်ပါဘူးလို့သူတေသနာပညာရှင် Andy Brockman ကခုလိုပြောပြပါလေ
။We're not there yet. We're a long way from Tutankhamun's tomb. If there are
ကျွန်တော်တို့ Spitfire လေယာဉ်တွေကိုမတွေ့သေးပါဘူး။ခုမှလုပ်ငန်းစမှာပါ။ Tutankhamun ရဲ့အုတ်ဂူလိုရှေးဟောင်းအမွေအနှစ်တွေကိုတူးဖော်ရတဲ့အလုပ်ဟာအချိန်ယူရပါတယ်။ကျွန်တော်တို့ယူဆထားတဲ့နေရာမှာတိုက်လေယာဉ်တွေကိုတွေ့ပြီးဆိုရင်တော့ဒါဟာအင်မတန်စိတ်ဝင်စားစရာကောင်းတဲ့ဇလန်းတစ်ပုဒ်ဖြစ်လာမှာပါ။ဒုတိယကမ္ဘာစစ်ကြီးကအမေရိကန်ဗြိတိန်တရုတ်နဲ့မြန်မာနိုင်ငံသားတွေကိုဘယ်လိုတွေ့ဆုံစေခဲ့သလဲဆိုတဲ့ဖြစ်ရမှန်ဇာတ်လမ်းကိုရှာဖွေပြီးပြန်ပြောပြဖို့ကျွန်တော်တို့အခုလိုရန်ကုန်လေစိတ်ကိုလာခဲ့ကြတာပါ Spitfire လေယာဉ်တွေရှာဖို့တတ်တတ်တော့မဟုတ်ပါဘူ
းဒီတိုက်လေယာဉ်တွေကိုရှာဖွေတူးဖော်တဲ့အခါပုံစံမပြည့်တွေ့ရဖို့မျှော်လင့်ထားကြပေမဲ့တန်ကြီးတွေတက်ပြီးပျက်စီးယိုယွင်းနေတဲ့တန်တဲအပိုင်းစားတွေအဖြစ်နဲ့လဲတွေ့ရနိုင်တာပဲလို့သူတေသနာပညာရှင် Brockman ကပြောပါတယ်ဒုတိယကမ္ဘာစစ်ကြီးပြီးကန်နီးမှာအမေရိကန်စစ်အင်ဂျင်နီယာတွေကဒီတိုက်လေယာဉ်မြန်တွေကို Twin 2မြုပ်နှံခဲ့ကြတယ်လို့သူတို့ကယူဆပါတယ်။အခုစွန်စားရှာဖွေမှုကိုပံ့ပိုးပေးသူကတော့ World of Warplane စစ်လေယာဉ်တွေရဲ့ကဘာလို့အမည်ရတဲ့ကစားနည်းနဲ့ World of Tank တန်ကြပ်ကားကားကဘာလို့အမည်တက်ထားတဲ့ Video Game နေနဲ့နာမည်ကြီးခဲ့တဲ့ Belarus Video Game Company Wargaming.net ဖြစ်ပါတယ်။ဒီကုမ္ပဏီရဲ့အထူးစီမံကိန်းညွှန်ကြားမှု Tracy Speed ကတော့ Spitfire လေယာဉ်ရှာဖွေတူးဖော်ရေးလုပ်ငန်းအတွက်ဒေါ်လာ5သိန်းထောက်ပံ့မှာဖြစ်ပြီးတော့လိုအပ်ရင်နောက်ထပ်ဒေါ်လာ5သိန်းနဲ့ဒီထက်ပိုတဲ့ငွေကြေးတွေကိုလည်းကူညီထောက်ပံ့မယ်လို့ဆိုပါတယ်။ရန်ကုန်မင်္ဂလာတုံးလေးစိတ်နားမှာ Spitfire တိုက်လေယာဉ်36ဆင်း၊ကချင်ပြည်နယ်မြစ်ကြီးနားမှာ18ဆင်းနဲ့မိထီလာမှာ6ဆင်းမြေကြီးအောက်မြုပ်ထားတယ်လို့ရှာဖွေရေးအဖွဲ့ကယူဆပါတယ်။လေထဲမှာမိုင်360လောက်အရှိန်နဲ့ပြန်တန်းနိုင်တဲ့ဒီ Spitfire တိုက်လေယာဉ်တွေဟာဒုတိယကမ္ဘာစစ်အတွင်းကဂျာမန်ဗုံးကြီးလေယာဉ်မြန်တွေကိုအသာစီးရခဲ့တဲ့ဗြိတိန်လေတပ်မတော်ရဲ့အမြန်ဆုံးမောင်းနိုင်တဲ့တိုက်လေယာဉ်တွေဖြစ်အင်မတန်မှထင်ရှားကျော်ကြားခဲ့တာပါဒုတိယကမ္ဘာစစ်ကြီးအပြီးမှာတော့ ပေရင်းတက်အမျိုးအစားဂျက်တိုက်လေယာဉ်တွေခင့်မိန်လာခဲ့ပါတယ်။ဒါပေမဲ့လည်းဗြိတိန်လေတပ်ကတော့လေလိုမြန်နေလို့နာမည်ကြီးတဲ့ဒီ Spitfire တိုက်လေယာဉ်ပေါင်းအစီး 2000 လောက်တိစောက်ပိုင်ဆိုင်ခဲ့တာဖြစ်ပါလိမ့်ရှင်။